ဝါရောမကိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာအလင်းမြန်ဆက်လက်ဖြစ်ပေါ်နေပြီးတော့အခုဆိုရင်ကူးစက်သူအရေအတွက်ဟာ 30.8% တန်းကျော်သွားပြီဖြစ်တယ်လို့ဂျွန်ဟော့ကင်းတက္ကသိုလ်ကပြောလိုက်ပါတယ်။ဒီမှာအမေရိကန်နိုင်ငံကတော့ကူးစက်မှုအများဆုံးနိုင်ငံအဖြစ်ဆက်ရှိနေပြီးတော့ကူးစက်သူ 6.8% တန်းလောက်ရှိပါတယ်။အမေရိကန်နိုင်ငံအနောက်တောင်ပိုင်းနဲ့အလယ်ပိုင်းကပြည်နယ်တွေမှာမကြသေးခင်ကကူးစက်မှုတွေတိုးလာတာဟာကျောင်းတွေနဲ့တက္ကသိုလ်တွေပြန်ဖွင့်လိုက်တာကြောင့်လည်းဖြစ်ပါတယ်။ဒါပြန်မတော့ဆိုင်ငယ်တွေနဲ့လေးရကြစီတန်းလဲ့လေတာကမစ္စူရီပြည်နယ်နဲ့တခြားပြည်နယ်တွေမှာကူးစက်မှုတွေကိုတိုးလာနေတာဖြစ်ပါတယ်။အမေရိကန်နိုင်ငံပြီးရင်တော့အိန္ဒိယနိုင်ငံကကူးစက်သူ 9.4 သန်းကျော်နဲ့ဒုတိယဘရဇိုးနိုင်ငံက 4.5 သန်းနဲ့တတိယအများဆုံးဖြစ်နေပါတယ်။ဒါပြန်အမေရိကန်နိုင်ငံမှာဗိုင်းရပ်စ်ကြောင့်သေဆုံးသူက39,000ကျော်သွားပြီဖြစ်ပြီးတော့တစ်ကမ္ဘာလုံးမှာတော့သေဆုံးသူ95,000ကျော်သွားပြီဖြစ်ပါတယ်။ဥရောပနိုင်ငံတွေဘက်မှာလည်းဗိုင်းရပ်စ်နဲ့ပတ်သက်တဲ့ကန့်သတ်မှုအသစ်တွေကိုချမှတ်လာနေပြီးတော့စပိန်နိုင်ငံမှာဆိုရင်လည်းမဒရစ်မြို့ကဆင်းရဲတဲ့နေရာတချို့မှာမနက်ဖြန်တနင်္လာနေ့ကစပြီးတော့လူတွေကိုအပြင်မထွက်ကြဖို့အမိန့်ထုတ်ထားပါတယ်။အသွားအလာတွေကန့်သတ်လိုက်ပြီးမှလည်းလူတွေအနေနဲ့တော့လုံးတွေကိုသွားနိုင်တယ်လို့ဆိုပါတယ်။ဗြိတိန်နိုင်ငံဘက်မှာတော့ပြီးခဲ့တဲ့သတင်းပတ်တွင်ကူးစက်သူအရေအတွက်ဟာနှစ်ဆတိုးပြီးနေ့စဉ်6,000လောက်ရှိတာကြောင့်တနိုင်ငံလုံးအတိုင်းအတာနဲ့အပြင်မထွက်ဖို့အမိန့်ပြန်ထုတ်ဖို့ကိုစဉ်းစားနေတယ်လို့ပြောပါတယ်။ဒါပြင်လာမယ့်စက်တင်ဘာ28ရက်နေ့ကစပြီးတော့ဗိုင်းရပ်စ်ကူးစက်ခံထားပြီးတော့ကုဘာသာကိုအိမ်ထဲမှာတည်ဆံခွဲနေဖို့ပြက်ကွက်တဲ့သူတွေကိုစတာလင်ပေါင် 1,000 ဒဏ်ငွေရိုက်သွားမယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။